Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တောက်ကြနေ့ညနေပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။သမ္မတဒေါ်နယ်ထရမ့်ကိုအကောင်းဆုံးထောက်လှမ်းရေးသတင်းတွေဆက်ပြီးအစီရင်ခံသွားမယ်လို့အမေရိကန်အဓိကထောက်လှမ်းရေးအဖွဲ့တွေကပြောပါတယ်။အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်လို့သမ္မတထရမ့်ကကမ်းလှမ်းတာကိုရေးတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းရောဘတ်ဟာဝတ်ကညှင်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တထောင်လောက်ကိုတတိယနိုင်ငံမှာရွှေ့ပြောင်းအခြေစိုက်ပေးရေးစစ်ဆင်ညှိနှိုင်းခွင့် UNHCR ကပန်ကြားထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါးတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့မြမတက်မရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေတဲ့တအောင်းပလောင်အဖွဲ့နဲ့တိုက်ပွဲဖြစ်နေတဲ့နေရာကတော့
ဒီကတော့အဲ့တဲမှာပေါ့တီတီစခန်းကြီးတဲ့အဲ့ခန်းမမှာဘင်းဆင်းနေသွားရှိတယ်။ဘင်းဆင်းနေကတည်းကတော့ကျွန်တော်ပြောတာဒီစီမံတဲ့ဒီကနေလို့တော့ဘင်းဆင်းမှာတမရော်ကဒီမှာမဟုတ်ဘူးလား
။ဘင်းကင်းတွေကိုတိုက်ဖြတ်နေတဲ့ပလောင်တပ်ဖွဲ့တွေကိုမြန်မာတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အကြောင်း TNLA ပြန်ကြားရေးအရာရှိပြောပြသွားတာနဲ့အတူနားဆင်ရမှာပါ။တစက်တည်းကိုကန်ဒေတာဘက်မှာအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်နေတယ်ဆိုတဲ့အခြေအနေကိုလည်းသိရပါမယ်ရှင်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအမေရိကန်အစိုးရတဲ့လက်ထက်မှာအင်အားကြီးပါတီနှစ်ရက်စလုံးကအခိုင်အမာရပ်တည်နေတဲ့အကြောင်း VOA Editor နဲ့ American သံမတ်ကြီးတို့တည်ထက်တွေ့ဆုံမေးမြန်းခန်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီလိုစီဇန်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ကိုထောက်လှမ်းရေးဆိုင်ရာအကောင်းဆုံးသတင်းအချက်အလက်တွေဆက်ပြီးအစီရင်ခံသွားမှာဖြစ်တယ်လို့အဓိကအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီအဖွဲ့အစည်းတွေနဲ့သမ္မတအင်ပီရိုကြားမှာဘယ်တော့မှမရှိဘူးတဲ့မပြေလည်တဲ့ဆက်ဆံရေးအခြေအနေရှိနေတဲ့ပေါ်တာဝန်ရှိသူဟောင်းတွေနဲ့လေးလာသူတွေကြားပိုပြီးစိုးရိမ်လာနေကြတာပါ။သူ့အစိုးရအဖွဲ့ရဲ့သတင်းတွေကိုပေါက်ကြားအောင်လုပ်တဲ့တာဝန်ရှိသူ၊ဒါမှမဟုတ်လေးလာသူဘယ်သူကိုမဆိုအရေးယူမဲဆိုတာကြာတာပြေးနေကလုပ်တဲ့တနအီကျော်ကြာသတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကထပ်ခါတလဲလဲပြောသွားပါတယ်။သတင်းပေါက်ကြားတာကတော့တကယ်ဖြစ်တာပဲ။ခင်ဗျားတို့ပဲအဲ့ဒီအကြောင်းသတင်းရေးကြပြောကြတာပဲ။သူတို့ဘာပြောရဲဆိုတာခင်ဗျားတို့သိတယ်ခင်ဗျားတို့မြင်တယ်ဆိုတော့သတင်းပေါက်ကြတာကတော့တကယ်ဖြစ်ရမှန်းတယ်သတင်းကသာလှုပ်ကြံထားတဲ့အတုအယောင်သတင်းဖြစ်နေတာလို့သမ္မတထရမ့်ကပြောပါတယ်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တာဝန်ရှိသူတွေနဲ့ရုရှားထောက်လှမ်းရေးတွေအကြားအဆက်အသွယ်ရှိခဲ့တယ်ဆိုတော့သတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကိုမစ္စတာထရမ့်ကပယ်ချပါတယ်ဒါပေမဲ့လည်းအမေရိကန်ရုရှားနိုင်ငံသားမှာဆက်ဆံရေးကောင်းတယ်ဆိုရင်ဒါဟာအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်မယ်ဆိုတော့သူ့ရဲ့စဉ်းစားပုံကိုတော့မစ္စတာထရမ့်ကထပ်ပြောပါတယ်သူရဲ့တထောက်တွေနဲ့ရုရှားနိုင်ငံကြားဆက်ဆံရေးဆိုင်ရာအငင်းပွားပွဲအခြေအနေကိုလိမ်လည်မှုတစ်ခုရန်လိုတဲ့မီဒီယာတွေကအကွက်ဖော်ထားတဲ့လှည့်ကွက်တစ်ခုအဖြစ်မစ္စတာထရမ့်ကပယ်ချပါတယ်
။အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဖြစ်လို့ဖို့သမ္မတထရမ့်ကကမ်းလှမ်းတာကိုရေးတဲ့ဒုတိယဗိုလ်ချုပ်ကြီးရောဘတ်ဟာဝတ်ကညင်းလိုက်ပါတယ်။ဒီသတင်းပတ်အစောပိုင်းကနှုတ်ထွက်သွားတဲ့အငင်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်နေရာမှာအစားထိုးဖို့ခုလိုကမ်းလှမ်းတာပါ။အသက်60အရွယ်ဒုဗိုလ်ချုပ်ကြီးဟာဝတ်ဟာရေတပ် SEAL အထူးတပ်ဖွဲ့ဝင်ဟောင်းဖြစ်ပြီးတော့ဖာစီဘာသာစကားကိုကျွမ်းကျင်ကျင်ပြောတတ်ပြီးတော့စစ်တပ်ကနေ2013ခုနှစ်မှာအငင်းစားယူထားတာပါ။လက်ရှိမှာသူဟာဆီလနဲ့၄ချောင်းဆိုင်ရန်ပစ္စည်းကိရိယာတွေထုတ်လုပ်တဲ့ Lockheed Martin ကုမ္ပဏီမှာအကြီးတန်းတာဝန်ရှိသူတဦးဖြစ်လုပ်ကိုင်နေပြီးတော့အဓိကအားဖြင့် RS Sober များပြည်ထောင်စု UAE နဲ့ဆိုင်တဲ့လုပ်ငန်းပိုင်းကိုတာဝန်ယူရပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာတာဝန်ယူလှုပ်ဆောင်ကြရတဲ့လုပ်ငန်းအတိုင်းဝိုင်းမှာ Mr. Harvard ကိုအထူးလေးစားကြပါတယ်။ဒါပြင်သူဟာလက်ရှိကာကွယ်ရေးဝန်ကြီး James Mattis နဲ့လည်းနှိစက်တဲ့ဆက်ဆံရေးရှိပါတယ်။အရှေ့လေပိုင်းကအမေရိကန်တပ်ဖွဲ့တွေကိုကြီးကြပ်ရတဲ့ကမ္ဘာအလယ်ပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ် CENTCOM ရဲ့ဒုတိယတပ်မှူးအဖြစ် Mr. Harvard တာဝန်ထမ်းဆောင်စဉ်တုန်းကသူတို့နှစ်ဦးအတူတာဝန်ကျခဲ့တာပါ။သမ္မတ George W. Bush လက်ထက်တုန်းကအမျိုးသားလုံခြုံရေးကောင်စီမှတာဝန်ထမ်းဆောင်ပူးပြီးတော့အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးပိုင်းကိုအဓိကတာဝန်ယူခဲ့ရပါတယ်။အဲ့ဒီအချိန်ဟာ24နာရီအပြည့်သတင်းတစ်ပတ်လုံးတာဝန်ယူလှုပ်ဆောင်ရတဲ့အလုံးမျိုးဖြစ်ပြီးတော့ကျွန်တော်အနေနဲ့လက်ရှိမှာအဲ့လိုမလုပ်နိုင်ဘူးလို့ထုတ်ပြန်ချက်တစ်ခုမှ Harvard ကဖော်ပြထားပါတယ်။
G20 လို့ခေါ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံခြားရေးဝန်ကြီးတွေဟာဒီကနေ့မနေ့ပိုင်းကဂျာမနီနိုင်ငံဘွန်မြို့မှာဆီးရီးယားအရေးအထူးအစည်းအဝေးတရကျင်းပပါတယ်။ဒီပွဲကိုဂျာမနီနိုင်ငံခြားရေးဝန်ကြီးစစ်မာဂါဘရီယဲကအင်ရှင်ဖြစ်လက်ခံကျင်းပတာပါ။ရုရှားဆိုရကတော့အဲ့ဒီအစည်းအဝေးကိုမတက်ပါဘူး။ G20 အဖွဲ့ဝင်ကိုယ်စားလှယ်တွေဟာဘွန်မြို့မှာနေ့ရက်တာတွေ့ဆုံပြီး အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့မဟာမိတ်နိုင်ငံတွေကြားသဘောထားကွဲလွဲမှုတွေနဲ့မရေရာမှုတွေရှိနေချိန်မှာပဲလက်ရှိရင်ဆိုင်နေရတဲ့ပဋိပက္ခတွေဒီလိုပဋိပက္ခတွေအနာဂတ်မှာထပ်မဖြစ်အောင်ဘယ်လိုကြိုတင်ကာကွယ်ကြမလဲဆိုတာတွေကိုဆွေးနွေးကြတာပါ။ဂျာမနီနိုင်ငံဟာ G20 ထိပ်သီးဆွေးနွေးပွဲကိုလည်းလာမယ့်ဇူလိုင်လကျရင်ဟမ်ဘော့ဂ်မြို့မှာအင်ရှင်ဖြစ်လက်ခံကျင်းပအောင်မှာဖြစ်ပါတယ်။ဒီကနေ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲပြင်ပမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ဂီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့တရားတွေ့ဆုံပါတယ်။နိုင်ငံဆက်ဆံရေးနဲ့နိုင်ငံစလုံးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ပြည်အစိုးရအဖွဲ့ရှင်းဝါသတင်းမှာဖော်ပြထားပြီးအသေးစိတ်တော့မပါပါဘူး
။ American Dude သမရမိုက်ပန်စာပြီးခဲ့တဲ့လတဲ့ကျန်သစ်စာကျင်းဆိုပြီးစတင်တာဝန်ယူခဲ့ပြီးတဲ့နောက်မှာပထမဆုံးအကြိမ်ဥရောပခီးစဉ်ဖြစ်မကြာခင်ရက်နဲ့ငယ်အတွင်းမှာဂျာမနီနိုင်ငံမြူနစ်မြို့နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တို့ကိုတွားရောက်မှာဖြစ်ပါတယ်။အခုခီးစဉ်ဟာ American ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေနဲ့ဆက်ဆံရေးအတွက်အာမခံချက်ပေးနိုင်ဖို့နဲ့ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိတဲ့နိုင်ငံတွေနဲ့ဆက်ဆံရေးမှာ American ကဦးစားပေးမယ်ကိစ္စရပ်တွေနဲ့ပတ်သက်လို့သမ္မတ Donald Trump ကိုစားပြောဆိုနိုင်မယ့်အခွင့်အလမ်းဖြစ်ကြောင်းကိုလည်းသမ္မတအင်ပြီးတော့အစိမ့်အရာရှိတူကပြောပါတယ်သမ္မတ Trump ကရုရှားသမ္မတ Vladimir Putin ပေါ်ထက်ခါချီးကျူးပြောဆိုနေတာနဲ့မြောက် Atlantic စာချုပ် NATO အပေါ်ရှုံချပြောဆိုနေတာတွေကြောင့် Trump အစိုးရအပေါ်ဥရောပကောင်ဆောင်တွေကစိုးရိမ်မှုတွေရှိနေတာပါဒူသမ္မတ Pence ဟာ Munich မြို့လုံခြုံရေးအစည်းအဝေးပွဲမှာဆင်းနေနေကြရင်မင်းကုံပြောမှာပါ American နဲ့ဥရောပတို့ညီညွတ်ရင်လုံခြုံမှုနဲ့တရားဝါပြောမှုတွေဖြစ်လာမဲ့အကြောင်းပန်စ်ကပြောသားမှာဖြစ်တယ်လို့သူအကြံပေးကပြောပါတယ်။ဒူသမရာပန်စာမြူနစ်မြို့မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲအပါအဝင်အရှေ့ဥရောပကောင်ဆောင်တွေနဲ့တွေ့ဆုံမှာပါ။အာဖဂန်သမရာအက်ရှ်ရက်ဂါနီနဲ့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီတို့နဲ့လည်းတွေ့ဆုံမှာပါ။ဘရပ်ဆဲလ်မြို့မှာတော့ဥရောပသမဂ္ဂကောင်စီသမရာဒေါ်နယ်တက်စ်နဲ့နေတိုအတွင်းရေးမှူးချုပ်ဘူဂျီဂျန်စတိုလ်တန်ဘတ်တို့အပါအဝင်တခြားကောင်စီဝင်နဲ့ကောင်ဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
ဒီဝေကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြညနေပိုင်းသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တထောင်ပတ်ဝန်းကျင်ကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတို့မှရွှေ့ပြောင်းအခြေစိုက်ပေးရေးစစ်ဆေးညှိနှိုင်းဝင်ပြုဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားထားတယ်လို့ UNHCR အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာရှိနေတယ်ဆိုတာကုလသမဂ္ဂကပြောထားတာပါ။အဲ့ဒီလူတွေကအခုအညီအလူအဆုံးသူတွေကိုတရုတ်နိုင်ငံမှာရွှေ့ပြောင်းအခြေစိုက်ဖို့ယူနီစီယာကတွန်းအားပေးလှုံ့ဆော်သွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာယူနီစီယာကိုယ်စားလှယ်ရှင်ဂျီကူဘိုကရိုက်တာသတင်းဌာနကိုကြားသာပေးနေကပြောပါတယ်။အထူးသဖြင့်သမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်နိုင်ငံနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံတချို့မှာဒုက္ခသည်တွေကိုလက်မခံချင်တဲ့သဘောထားတွေပိုများလာနေတဲ့ကြားမှာပဲအခုလိုလှုပ်သွားဖို့ရှိနေတာပါ။အမေရိကန်ပြည်တော်စုအပါအဝင်သက်ဆိုင်ရာအာဏာပိုင်တွေနဲ့ယူနီစီယာကဆက်ပြီးလက်တွဲလှုပ်သွားပါမယ်။အစိုးရဒါမှမဟုတ်အစိုးရမူဝါဒတွေမှာဘယ်လိုပဲအပြောင်းအလဲရှိပါစေအကာအကွယ်ပေးရေးကိုဥတီစဉ်းစားတဲ့ရွှေ့ပြောင်းခြေစားရေးအစီအစဉ်ကိုဆက်လုပ်ဖို့ယူနီစီယာမှာရှင်းလင်းတဲ့တာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးမစ္စတာကူဘိုကပြောပါတယ်ဈေးကူတောက်မှုခံယူဖို့လိုအပ်နေတဲ့ဒါမှမဟုတ်ပြည်ပမှာရောက်နေတဲ့မိသားစုဝင်တွေနဲ့ကွဲကွာနေကြတဲ့ရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုရွှေ့ပြောင်းခြေစားရေးဦးစားပေးလုပ်ဖို့တတ်မှတ်ထားပြီလို့ကူဘိုကပြောပါတယ်
ပါကစ္စတန်နိုင်ငံတောင်ပိုင်းကရှီယာဘာသာရေးအထွတ်မြတ်နေရာတစ်ခုမှာလူတွေအများအပြားစုဝေးနေတဲ့အချိန်ကြာသပတေးက IS စစ်သွေးကြွအသေးခံဘုံခွဲသူတဦးရဲ့တိုက်ခိုက်မှုကြောင့်လူ85ယောက်ထဲမှနေသေဆုံးပြီးတော့နောက်ထပ်250လောက်ထဏ်ရာရသွားပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS အဖွဲ့ကပြောပါတယ်။စင်ခရိုင်ကလူနေခေါင်နဲ့ဆေဝိုင်းမြို့မှာတိုက်ခိုက်ခံရတာဖြစ်ပြီးတော့သေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။အသေးခံဘုံခွဲသူဟာအမျိုးသမီးတဦးဖြစ်တယ်လို့ခရိုင်အုပ်ချုပ်ရေးအရာရှိကပြောပါတယ်။တိုက်ခိုက်ခံရသူတွေကိုကူညီကယ်ဆယ်ဖို့အတွက်စစ်တပ်ဖွဲ့ဝင်တွေရဟတ်ယာဉ်တွေနဲ့ C-130 လေယာဉ်တစ်စီးကိုဆေးလွှတ်ထားတယ်လို့စစ်ဘက်ပြောခွင့်ရကတဦးကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နဲ့နေဇက်ကိုပါကစ္စတန်အစိုးရကချက်ချင်းပိတ်ပစ်လိုက်ပြီးတော့လုံခြုံရေးနဲ့ပတ်သက်တဲ့နောက်ထပ်ညွှန်ကြားချက်တွေမရမချင်းပိတ်ထားဖို့ညွှန်ကြားထားပါတယ်။ဒီတော်အတွင်းတိကျဖြစ်တဲ့ခုကတော့နိုင်ငံအနောက်တောင်ပိုင်း blue cheese stand ခရိုင်မှာစစ်ရင်တန်းတစ်ခုလမ်းဘေးထောင်ဘုံးနဲ့တိုက်ခတ်ခံရတာကြောင့်စစ်သား3ယောက်သေဆုံးခဲ့ရတဲ့အကြောင်းပါကစ္စတန်စစ်ဘက်ကပြောပါတယ်။ပါကစ္စတန်နိုင်ငံတော်မှာဒီသတင်းပတ်ထဲအသေးခံဘုံးခွဲမှုတွေနဲ့စစ်သွေးကြွတွေရဲ့တခြားတိုက်ခတ်မှုတွေကြောင့်လူတွေဒါဇင်ပေါင်းများစွာသေဆုံးတရာရခဲ့ကြပါတယ်
။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖိလူမီခွဲအကူခင်ဂျုံနမ်သေဆုံးမှုတွေတန်လျာရှိနေသူအမျိုးသမီးတဦးကိုလူသားမှုမဖြစ်ခင်နဲ့ဖြစ်ပြီးနောက်ပိုင်းမှာဟိုတယ်ဝန်ထမ်းတဦးကသူတွေ့လိုက်တဲ့အကြောင်းဒီကနေ့ပြောပါတယ်။စီပန်းမြို့မှာရှိတဲ့ City View Hotel ကအမည်မဖော်တဲ့ဝန်ထမ်းတူကအဲ့ဒီမျိုးသမီးဖေဖော်ဝါရီလ12ရက်နေ့ကဟိုတယ်မှာတဲဖို့ရောက်လာတာကိုတွေ့ခဲ့ရတယ်လို့ပြန်ပြောပြတာပါဟိုတယ်ကနေပြန်ထွက်သွားတဲ့အချိန်မှာလည်းတွေ့လိုက်သေးတဲ့အကြောင်းသူ့မှာအိတ်နှစ်အိတ်နဲ့ဝတ်ဝင်ယူလေးတစ်ယောက်ကိုခြင်ထားကြောင်းဟိုတယ်မှာနှစ်ရက်စာတဲဖို့စီရင်သွင်းထားပြီးမဲ့အင်တာနက်မကောင်းလို့ဆိုပြီးတရက်စောပြီးထွက်သွားတဲ့အကြောင်းအဲ့ဒီဝန်ထမ်းကပြောပါတယ်ဖေဖော်ဝါရီလ13ရက်တနင်္လာနေ့ကအဲ့ဒီမျိုးသမီးပြန်ထွက်သွားချိန်မှာပုံစံပြောင်းသွားတာကိုသတိထားမိခဲ့တယ်လို့လည်းဆိုပါတယ်သူဟိုတယ်မှာစတဲ့နေ့ကသပင်ရှည်နဲ့ဖြစ်ပေမဲ့ပြန်ထွက်သွားချိန်ကျတော့သပင်တူနဲ့ဖြစ်သွားပြီးကိုရီးယားပေါ့အဆိုတော်နဲ့တူသွားတာကြောင့်သူနဲ့တွဲပြီးဓာတ်ပုံချိန်ထားလိုက်ရမှာလို့ဝန်ထမ်းကပြောပါတယ်။ကင်ဂျုံနမ်ဟာဖေဖော်ဝါရီလ13ရက်နေ့မနက်ပိုင်းကကွာလာလမ်ပူးနိုင်ငံတကာလေဆိပ်ထွက်ခွာဆောင်မှာရှိနေတဲ့အချိန်လှုပ်ကြံခံရပြီးဆေးရုံကိုအပေါ်မှာတည်ဆုံသွားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်ရပ်နဲ့ဆက်စပ်လို့အမျိုးသမီး2ဦးကိုဖမ်းထားတာမှာတဦးကဗီယက်နမ်နိုင်ငံကူးလက်မှတ်ကင်ထားပြီးနောက်တဦးကတော့အင်ဒိုနီးရှားနိုင်ငံကူးလက်မှတ်ကင်ထားတဲ့အင်ဒိုနီးရှားနိုင်ငံသူဖြစ်ပါတယ်။နောက်ထပ်တန်လျာရှိတဲ့နိုင်ငံသားတချို့ကိုဆက်ရှာနေတယ်လို့မလေးရှားရဲတပ်ဖွဲ့ကရိုက်တာသတင်းဌာနကိုပြောပါတယ်
။တောင်ကိုရီးယားသမ္မတပက်ကွန်ဟေးအရေးယူခံရတဲ့အထိဖြစ်ခဲ့ရတဲ့အကျင့်ပြတ်ချဆမှုအရှုပ်တော်ပုံမှာပါဝင်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ Samsung စီးပွားရေးလုပ်ငန်းအဖွဲ့အကြီးကအသက်48နှစ်အရွယ်လီဂျေယွန်ကိုတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။နောက်နိုင်ငံတွေမှာ JY Lee လို့လူသိများတဲ့ billionaire စီးပွားရေးလုပ်ငန်းရှင် Lee Jae Yong ကိုဒီကနေ့အစောပိုင်းမှာဖမ်းဆီးလိုက်တာပါ။2015ခုနှစ်တုန်းကအတူပေါင်းစည်းလိုက်တဲ့ Samsung ကုမ္ပဏီဆက်ဆက်လုပ်ငန်းအဖွဲ့နှစ်ခုအတွက်အစိုးရပင်စင်လစာရန်ပုံငွေတရက်ချမှတ်နိုင်အောင်သမရကအတည်ပြုပေးဖို့ဩစာအချိန်ဝါရှိတဲ့သမရပက်ကွန်ဟေးရဲ့မိတ်ဆွေ Choice ဆင်းကိုဒေါ်လာ36တန်းလက်ထိုးခဲ့တယ်ဆိုပြီးဆွဆွဲခံထားရပါဒီငွေတွေကိုတော့ရန်ပုံငွေလူတန်းတဲ့ပုံစံမျိုးနဲ့ Miss Choi ထိန်းချုပ်တဲ့ Prahita အဖွဲ့နှစ်ခုနဲ့ Choi ရဲ့သမီးဖြစ်သူ Chung Yu Ra ရဲ့မြင်းစီးတင်တန်းကျောင်းတွေကိုလက်ထိုးခဲ့တာပါဒီဖြစ်ရဲ့ကြောင့်ပဲပြီးခဲ့တဲ့ဒီဇင်ဘာလမှာ Miss Park ကိုအာဏာအလွဲသုံးစားမှုလက်စားမှုအပြင်ဒေါ်လာတန်ပေါင်းများစွာပါဝင်ပတ်သက်နေတဲ့ဒီလက်စားမှုနဲ့ဆက်ဆက်ပြီးတရင်လွတ်လပ်ခွင့်ဆိုင်ရာချိုးဖောက်မှုတွေနဲ့အရေးယူဖို့လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပါတယ်Miss Park ကတော့သူ့ပေါ်ဆွဆွဲချက်တွေကိုညှင်းဆန်ထားပါတယ်။လောလောဆယ်တာဝန်တွေကနေရက်ဆိုင်ခံထားရပေမဲ့တမရအင်ပြတော်မှာပဲဆက်ရှိနေသေးပါ။ Miss Park ကိုအရေးယူမဲ့နောက်ဆုံးဆုံးဖြတ်ချက်ကိုတော့ဖွဲ့စည်းပုံဆိုင်ရာတရားရုံးကပြန်လည်သုံးသပ်နေတာဖြစ်ပါတယ
်။တကြာနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုကိုကိုယုံကြည်ပြီးတနိုင်ငံလုံးအပြစ်ရရေးစာချုပ် NCA မှာလက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့တိုက်တွန်းနေတာနဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားဒေတာတွေမှာတော့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်ရေးအရှိန်မြင့်တက်လာနေပါတယ်။ NCA လက်မှတ်ရေးထိုးရေးကိစ္စတွေမှာကန့်သက်ချက်တွေရှိနေတဲ့ဒါကြောင့်ပြန်လည်သုံးသပ်တဲ့အကြောင်းတိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေဘက်ကပြောနေကြတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်ခဲ့တဲ့ပြည်ထောင်စုနေကနေဒီကနေ့ထိတမ်းပလောင်တပ်ဖွဲ့ TNLA နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလို့ TNLA ပြန်ကြားရေးရာရှိဘူမှုတာအိုက်ကျော်ကပြောပါတယ်။
ဒီကမနီရလက်စဲဒီလေဆက်ကြည့်တယ်ဒီတဲ့ဒီကကတော့နမ်ခမ်းနဲ့ကုခိုင်ကြမှာဆက်ကြည့်တယ်ဒီကတော့အဲ့တဲ့မှာသောက်ကြည့်ကြည့်စစ်ခန်းကြည့်တယ်အဲ့ခမ်းနာမှာဘိန်းစင်းလေးကွာကြည့်တယ်ဘိန်းစင်းလေးကကြည့်နေတော့ကျွန်တော်တို့ကဘိန်းစင်းတော့တည်းကြီးကနန်းလို့တော့ဘိန်းစင်းကဘာမှမလုပ်ရဘူးဒီမှာကျွန်တော်တို့ကလာတိုက်လာကြည့်တယ်ဒီလေအဲ့ဒီကမှာသောက်ကြည့်တယ်ကြည့်ရမှာပြီးတော့ဒီလေကနေဒီနေ့ထိဆိုရင်တော့6ဆွေဖြစ်သွားတယ်
ကိုခိုင်မျိုးနယ်နဲ့နန်းခမ်းမျိုးနယ်စသဖြင့်ပန်းစေးပြည်သူစစ်နယ်မြေတွင်စိုက်ပျိုးထားတဲ့ဘိန်းခင်းတွေကိုတိုက်ဖြတ်နေတဲ့တမ်းပလောင်တပ်ဖွဲ့တွေကိုမနေ့ကနေ့ဒီကနေ့မှာမြန်မာတပ်မတော်ကနေလက်နက်ကြီးနဲ့ပြစ်ကတ်ခဲ့တယ်လို့ဂျုံလန်းကျေးရွာဘက်ကိုထိုးစစ်ဆင်လာလို့နှစ်ဖက်ရင်ဆန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗိုလ်မှူးတိုက်ကျော်ကပြောပါတယ်။တမ်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာတပ်မတော်တို့ဟာကိုခိုင်မျိုးနယ်နန်းခမ်းမျိုးနယ်ကြောင်မဲမျိုးနယ်တွေမှာတိုက်ပွဲဖြစ်ပွားနေတာပါ။အလားတူရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ဆက်မှာလည်းမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ရဲ့ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်
။ဒ ့ခက်တာကတော့လောကမနေ့ပိုင်းချင်းလာပြီးပြည်လာမှာပါ။အဲဒီဖြစ်တဲ့နေရာကတော့အဲဒီဒုတိယမြေနေရဲ့အထက်ပိုင်းမှာဖြစ်တာ။ဒါတော့ကျွန်တော်တို့ရခိုင်တန်းဒေသကတော့ဒီဟာချင်းချင်းကတစ်ချက်လေးနဲ့ဖြစ်တာ။ဒါမြန်မာပြည်ဒေသကတော့တက္ကသိုလ်ကလည်းခံပြီးတည်နေဖြစ်တာ။ဒီကိစ္စအဆုံးရတော့ကျွန်တော်တို့အသေးစားမှမပြောတော့သေးဘူး။ဒါမျိုးခေါ်ကြပြည်ကြဆုံးမှုပဲရှိရပါ။
ဒီလိုတိုက်ပွဲစဉ်တွေဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာသမ္မတဘက်ကနေတရင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒီရက်ပိုင်းတွင်းမှာလည်းမွန်မြစ်တပ်ပါတီနဲ့မြန်မာသမ္မတတို့ကြားစီရေးသိမ်းမှမှုတွေရှိနေပြီးစီရေးသိမ်းအနေအထားပြင်ဆင်မှုတွေရှိနေကြတယ်လို့ခရီးသုံးစုမြို့နယ်ဒေသခံယာရှိကလည်းထိုင်းနိုင်ငံဘက်ချမ်းကိုစစ်ပေးသိမ်းရှောင်နေရပါတယ်။ဒီအချိန်လေးမှာပဲမြန်မာသမ္မတကနေမွန်မြစ်တပ်ပါတီကို NCA လက်မှတ်ရေးသူဖို့မနေ့ကရှေ့တော်တိုင်းစစ်သားနှချုပ်မှာမွန်မြစ်တပ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆင်းမှာတိုက်တွန်းပြောကြားခဲ့တယ်လို့ပါတီဝင်သူကပြောပါတယ်။မွန်ပြည်ပါတီအနေနဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ရဲ့မူတိုင်းဆက်လက်ရည်တည်သွားမှာဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါဝင်တမတော်ခေါင်းဆောင်တွေကနေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေ NCA ပြည်ရလက်မှတ်ရေးသူဖို့တိုက်တွန်းနေပေမဲ့ကိုကန်တပ်ဖွဲ့တမ်းပလောင်တပ်ဖွဲ့ရခိုင်တမတော်တို့သုံးဖွဲ့ပေါ်မှာလက်မှတ်ရေးသူရေးသွဲတမတော်ကနေကန့်တမ်းမှုတွေရှိနေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကတော့လက်နက်ကင်ဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးသွေးရင်ဒုတိယပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတရားခွင့်ရှိတယ်လို့ပြောပါတယ
်လက်မှတ်ထိုးမယ်ဆိုရင်ဖြစ်ရင်သူတို့လည်းပဲဒါဟာတရားပိုင်ခွင့်တွေပြီးမှာပါသူတို့လည်းပဲကန့်လန့်ထားတာရှိပါတယ်လက်နဲ့ချဖို့ရလို့တော့မဟုတ်ပါဘူးဘယ်သူမှလည်းလက်နဲ့ချတာမရှိသေးဘူးလေနော်အခုထိုးတဲ့လူတွေလက်နဲ့ချတာမရှိသေးဘူးလေနော်လက်နဲ့ကတော့ခြင်ထားနိုင်တာပေါ့တို့တော့ကျွန်တော်တို့ဘာခေါ်မလဲအပြီးခက်ရဆေးကိုဟိုသဘောတူပါဟိုဟာတို့လက်ခံပါတယ်ဆိုပြီးတော့လက်မှတ်ထိုးရင်ဒါတို့လည်းအားလုံးတက်ခုရှိပါလေ။
တိုင်းသားဖွဲ့တွေအားလုံးပါဝင်နိုင်ဖို့ NCA စာချုပ်ကိုပြန်လည်သုံးသပ်တဲ့နယ်လို့ TNLA ပြန်ကြားရေးရာရှိဘူမှုတိုင်ကျော်ကပြောပါရယ်။ UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့ကတော့အစိုးရအနေနဲ့အားလုံးပါဝင်ရေးမှုကိုလက်ခံတဲ့ပုံစံမျိုးပြရင် NCA လက်မှတ်ရေးသူသွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်တဆက်တည်းကိုကန်ဒေတာဘက်မှလည်းအစိုးရတပ်နဲ့ကိုကန်တပ်ဖွဲ့တို့ကြားကစီးရီးတင်မာမှုအခြေအနေကိုကြည့်ရအောင်ပါကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွင်းအစိုးရတပ်မတော်နဲ့ကိုကန်တပ်ဖွဲ့တို့ကြားတိုက်ခိုက်တာတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်အဓိကဖြစ်ပွားနေတဲ့နေရာကတော့ကုန်းချမ်းနဲ့မော်ထိုက်ကြားတော်တွင်မှာဖြစ်ပြီးအစိုးရတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းကိုကန်တပ်ဖက်ကပြောပါတယ်ကိုကန်ဒေတာတွင်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကိုကန့်ဒေတာတွေမှာတိုက်ပွဲဖြစ်ပွားနေတာဟာတလားနေပါကြာမြင့်လာပြီးပြစ်ခတ်တိုက်ခိုက်တာတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေစေရှိပါတယ်လက်တလောဖြစ်ပွားတဲ့အခြေအနေကို MNDAA ကကိုကန့်တပ်ဖွဲ့ကတပ်မား111ကအရာရှိတဦးကအခုလိုပြောပါတယ
်အခုအချိန်နေဆိုရင်လက်နက်ကြီးပဲပြင်းနေတယ်တနေ့ကုန်းအနေတန်းတပ်ဖွဲ့ရှင်နေနေမြို့နေမှာမဟုတ်ဘူးမိုးထိုင်တော့တိုးတယ်မှာတိုးတယ်မှာလင်းရောမလာဘူးမလင်းရလည်းမလာဘူးလက်နက်ကြီးပဲပြင်းနေတယ်အခုយ៉ាងတို့တော့များနေလာနေကောင်ကမဆူထားတယ်ရွာထဲမှာဟုတ်တယ်ရွာထဲမှာအခုသူတို့ပြန်ရန်သူနေတဲ့စခန်းမှာအမှားပဲဆူထားတယ်ထုံကောင်ရောရောကွန်ဆောင်ဆူထားတယ်ရှင်းခံပဲဆူထားတယ်သူတို့တာမတုံတာမခုံခုံတာမငါငါတာမစကားကစချောစကားကစစအများကြီးရှိတယ်အများကြီးလာတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့လေချောင်းကပါတိုက်ခိုက်တာတွေလည်းရှိကြောင်းပြောပါတယ်ကုန်းချမ်းမြို့ကဒေသခံတယောက်ကလက်ရှိအခြေအနေကိုအခုလိုပြောပါတဲ
့မြို့ကတော့လူတွေရှိတယ်အနေနဲ့ပြီးတော့သိကြတော့ရှိရပါခင်ဗျာ။မော်ထရတိုင်းကားတစ်စီးရောသွားတယ်လို့ပြောတာတော့ကုန်းကြီးစီကတင်ပြောကြီးကြတော့မဟုတ်ဘူးကျွန်တော်လေတိုင်းကားတော့သွားပြီးလေ။ရင်းရက်တွေကတော့ကုန်းချမ်းတော့တတော်ဒီစပီကာလာလိုပါကျွန်တော်နည်းနည်းဟိုလူတွေရတော့တတိနေသားနေရတော့ဒီကတော့တတိမီရကြတာတော့ဒီလူလေးပုံစံနဲ့ရောက်နေတယ်လို့တတိကြရပါခင်ဗျာ။
ကိုကန့်ဒေတာအတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဇန်နဝါရီလအတွင်းမှာစတင်လာတာဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့အစိုးရကပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒုတိယအကြိမ်ပြန်လည်စတင်ဖို့ပြင်ဆင်နေသလိုအပြစ်ခတ်မရဆဲသေးတဲ့အဖွဲ့တွေကိုလည်းအပြစ်ခတ်ရဆဲရေးစာချုပ်မှာလက်မှတ်ရေးထိုးပြီးပါဝင်တက်ရောက်ဖို့ဖိတ်ခေါ်ထားပါတယ်။ဒီလ16ရက်နေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့တွေ့ဆုံဆွေးနွေးဖို့အစိုးရဘက်ကတရားဝင်ကမ်းလှမ်းထားပါတယ်။ကိုကန့်အဖွဲ့အပါအဝင်ဖြစ်တဲ့မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညီကြေးရေးဆွေးနွေးဖို့တရုတ်အစိုးရကိုယ်စားလှယ်ကဂျာဝင်ဆောင်ရွက်ပေးနေပေမဲ့ဒီကနေ့အထိတော့တွေ့ဆုံနိုင်တာမရှိသေးပါဘူး။
ကမ္ဘာ့သောဆောင်စံတင်ပြခဲ့တာပါရှင်အခုတော့အမေရိကန်အစိုးရတဲ့လက်ထက်အမေရိကန်မြန်မာဆက်ဆံရေးအလားအလာကိုကြည့်ကြရအောင်ပါ
American Tamra Donald Trump Suya Letama, Myanmar Naingan Yet Democracy Atwin Ku Pyaung Yee Ko Set Let Thauk Khan Twa Bo Party Ji Ni Yat Long Ga Akai Ma Yat Di Ni Ja Ba Le Lo Myanmar Naingan San Ya American Tan Mat Ji Ga Pyo Ba Le Myanmar Naingan Ma Lu Khwin Yee Che Ni To Tet Mu Bo Mu Di Pi Lo Sit Phet Sat San Yee Ko Le To Myin Twa Me Lo Tan Amat Ji Scott Marcia Ga Pyo Lai Da Ba VOA Yangon Yong Tawin Khan Talking Su Win Ga American Tan Mat Ji Scott Marcia Ko Di Ni Ti Tan Twe So Mi Myan Tha Ba Le Shin
Tamaji ha, Hawaiian Tanban to Lepide, now ASEAN Sanya American Tamaji Pine, Chain Doja Tawin Tasong to Lepibari. Yo, Tamara Trump, Suya Letema, ASEAN Nanganui Botashi, Muarane Patapiro, Good Chain Tibio than Maja de Babu, Tazamulu, American Biranzu, ASEAN Nanganui Bo, a two the pin, Yamananga Bo Sassan Yiha, a GJ Bianga Wushiwadra, Tamamu, Sassan Yiha, a Yin Dime Sashini Babalashi.
What I'm seeing, what I'm hearing,
Washington, Genoa, Lobo, Cambodia, Siga, Mia, Jada, Lodo, American Biranzu, Nine, ASEAN, Rida, Draining, and in a seller, Sassan, Yitua, Padigina, Salunga, Kaima, Tok, and Javari. Yamanang, and yea, Democracy, Bibi, Pianla, in a two, Kubion, Yitua, American, Sabido, Tok, and Dama, Pibari.
American Nanganaga Tokban Agency, USAID, Nine, Yamanangu, Penny, a Kuni, Rego, Yasang, Gamana, Subiro, so in Bugana, Rizani, Avare.
အဲ့ဒီအကူအညီတွေထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အကူအညီတွေလက်ရှိရပေါ့နော်ဒီတော့ဒီဧပြီလတည့်ရက်နေ့မှာကျင်းပမယ်ဂျာပြရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပံ့ပိုးကူညီနေတဲ့အခြေအနေလေးသိပြရစီရှင်ဟောဝါကွန်တီနျူအင်းအာဖတ်စ်
ညမနိုင်ငံတွင်ကောင်းမွန်တဲ့စီမံအုပ်ချုပ်ရေးအပါအဝင်ဂျမိုက်ကန်သားစီးပွားရေးဖွံ့ဖြိုးမှုကဏ္ဍလေယာဉ်စိုက်ပျိုးရေးနဲ့အခုလာမဲ့ဂျာပြရွေးကောက်ပွဲတွေအတွက်လည်းအကူအညီတွေဆက်ပြီးတော့ပေးနေတာတွေကအပြောင်းအလဲမရှိပါဘူး
Yes, there was a meeting that the
government organized earlier this week with
And I thought it was a very good and useful step forward. Well, I don't want to speak for the Myanmar government.
ကျွန်တော်တို့စီမားလဲအလားတူဒီယာရူးမျိုးထားတဲ့စနစ်ရှိတယ်လို့ပဲဒေသတွင်းနိုင်ငံတွေမှာလဲဒီလိုအမျိုးသားအလုံးကြုံရေးအကြံပေးပုဂ္ဂိုလ်တွေခန့်ထားတာတွေရှိတဲ့အကြောင်းလဲရှင်းပြပါတယ်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းညှိနှိုင်းပေးဖို့တာဝန်ရှိတယ်လို့ပြောပါတယ်
Yeah, we've had, I think, for a few years now, we've invited observers from the Myanmar military to that Cobra Gold exercise, which is...
Myanmar Sipak Gozalerigo, Cobra Gold, Siye Lijimu Ma, Lila Du Pina, Pawinbo, Pejagera, Nit Doli Jagewawi. ဒီစီးရေးလေးချင်းမှုဟာဒေသတွင်းနိုင်ငံစုံပူးပေါင်းပါဝင်တာဖြစ်ပါတယ်မြန်မာစစ်တပ်နဲ့ကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာတချို့ရှိပါတယ်မြန်မာစစ်ဖက်ရပ်ဖက်အာဏာပိုင်တွေအစိုးရမဟုတ်တဲ့ NGO တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကပါကျွန်တော်တို့ကိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်စီလိုတဲ့ဆန္ဒရှိတာကိုလည်းကြားနေရပါတယ်မြန်မာစစ်တပ်အနေနဲ့ ပါတယ်။ပုံမှန်လေးလေးပြောရရင်တော့အခုချိန်မှာခက်ဖြီးဖြီးပဲလုပ်နေပါသေးတယ်။ချိန်တိုင်းတော့ကျွန်တော်တို့စစ်တပ်နဲ့မြန်မာစစ်တပ်အပြည့်အဝဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတိုးတက်မှုအခြေအနေအထူးသဖြင့်တော့အများအာယုံစိုက်ခံရတဲ့ လူခွင့်ရေးအခြေအနေတိုးတက်မှုပေါ်မှာမူတည်ပါတယ
်။ issues which of course are getting a lot of attention.
ဒီရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းကတန်မတ်ကြီး Scott Marcia ကိုဒီကနေ့တည်တံတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီတွေ့ဆုံမေးမြန်းခံအစီအစဉ်ကို VOA ရဲ့ရုပ်မြင်သံကြားအစီအစဉ်မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့ VOA ရဲ့ဓာတ်ရိုက်လေလံပိတ်သက်ကိုလာမယ့်စနေနေ့ညဓာတ်ရိုက်လေလံမှာဘယ်အကြောင်းအရာတွေဆွေးနွေးကြမလဲဆိုတာပြောပြဖိတ်ခေါ်ပါရစေရှင်။
ရှင်များရှင်နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။အာဏာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့ရည်ရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းဆက်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စီမင်းညဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေရှင
်။ VOA American တန်ရဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရစေရှင်။စနေညဓာတ်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့တမန်ဖိတ်ခေါ်ပါရစေ။ကျမတို့ VOA American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။ခုညနေပိုင်းအစီအစဉ်ဆုံးမသက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိင်္ဂါကြီးညာပေးပါဦးမရှင
်။သမ္မတဒေါ်နယ်ထရမ့်ကိုထောက်လှမ်းရေးဆိုင်ရာအကောင်းဆုံးသတင်းအချက်လက်တွေဆက်ပြီးအစီရင်ခံသွားမယ်လို့အဓိကအမေရိကန်ထောက်လှမ်းအဖွဲ့တွေကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီအဖွဲ့အစည်းတွေနဲ့သမ္မတအင်ပြတော်ကြားမှာဘယ်တော့မှမရှိဘူးတဲ့မပြေလည်တဲ့ဆက်ဆံရေးအခြေအနေရှိနေတဲ့ပေါ်တာဝန်ရှိသူဟောင်းတွေနဲ့လေ့လာသူတွေကြားပိုပြီးစိုးရိမ်လာနေကြတာပါ။သူအစိုးရဖွဲ့ရဲ့သတင်းတွေကိုပေါက်ကြောင်းလုပ်တဲ့တာဝန်ရှိသူဒါမှမဟုတ်လေလာသူဘယ်သူကိုမှမစိုးရေးယူမဲဆိုတာကြာသာပြေးနေကလုပ်တဲ့တနအိကြော်ကြာသတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကထပ်ခါတလဲလဲပြောသွားပါတယ်။အမေရိကန်မျိုးသားလူမျိုးရေးဂျာမီပို့ကိုဖြစ်လို့ဖို့သမ္မတထရမ့်ကကမ်းလှမ်းတာကိုရေးတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းရောဘတ်ဟာဝတ်ကညှင်းလိုက်ပါတယ်။ဒီသတင်းမှအစောပိုင်းကနှုတ်ထွက်သွားတဲ့အငိမ့်စားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းနေရာမှာအစားထိုးဖို့အခုလိုကမ်းလှမ်းတာပါ။အသက်60အရွယ်ဒုတိယဗိုလ်ချုပ်ကြီးဟာဝတ်ဟာရေဒက်စီးအထူးတပ်ဖွဲ့ဝင်ရောင်းဖြစ်ပြီးဖာစီဘာသာစကားကိုကြောင်းကြောင်းကျင်ကျင်ပြောတတ်ပြီးတော့စစ်တပ်ကနေ2013ခုနှစ်ကအငြင်းစားယူထားတာပါ။ဒီအလုပ်ဟာ24နိုင်ငံအပြည့်သတင်းတစ်ပတ်လုံးတာဝန်ယူလုပ်ဆောင်ရတဲ့အလုပ်မျိုးဖြစ်ပြီးသူ့အနေနဲ့လက်ရှိမှာအဲ့ဒီလိုမလုပ်နိုင်ပါဘူးလို့ထုတ်ပြန်ချက်တစ်ခုမှာဒုဗိုလ်ချုပ်ကြီးဟောင်းဟာဝတ်ကပြောထားပါဗျ။ G20 လို့ခေါ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံသားရေးဝန်ကြီးတွေဟာဒီကနေ့မနေ့ပိုင်းကဂျာမနီနိုင်ငံဘွန်မြို့မှာစီးပွားရေးအထူးအစည်းအဝေးတစ်ရက်ကျင်းပကြပါတယ်။ဒီပွဲကတော့ဂျာမနီနိုင်ငံသားဝန်ကြီးဆစ်မာဂါဘရီယယ်ကအင်ရှင်ဖြစ်လက်ခံကျင်းပတာပါ။ရုရှားအစိုးရကတော့အခုအစည်းအဝေးကိုမတက်ပါဘူး။အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာပြီးခဲ့တဲ့လတဲ့ကျန်းသက်စာချိန်ဆိုပြီးဒုတိယသမ္မတဖြစ်စတင်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဥရောပခီးစဉ်ဖြစ်မကြခင်ရဲ့နိုင်ငံတွင်ဂျာမနီနိုင်ငံမြူးနစ်မြို့နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တွေကိုတွားအုပ်ဖို့ရှိပါတယ်။အခုခီးစဉ်ဟာအမေရိကန်ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့ဆက်ဆံရေးအတွက်အာမခံချက်ပေးနိုင်ဖို့သမ္မတထရမ့်ကိုစားပြောဆိုမှုအရေးတဲ့ခီးစဉ်ဖြစ်ပါတယ်။
သောကြနေညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Audrey Ridges ဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်ရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးတွေအဆုံးသတ်ပါတော့မယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.